နိုဝင်ဘာလ5ရက်အင်္ဂါနေ့မှာလည်လာသွားမယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့နှုတ်ပတ်တော်ကိုဖတ်ယူပြီးအ내ပြန်ဆိုခြင်းဖြစ်ပါတယ်။နေမီမတ်စာခန်းကြီး၈ငယ်၄ကနေ၈ကိုဖတ်ပါမယ်။သူတို့လောက်ကြသောတရားဟောရာတစ်သားပလင်ပေါ်မှာကျန်တက်เสียဣဇရသည်ရဲ့၍မတိတိရှေမအနာယဥရိယဟိလခိမာတရားတို့သည်လက်ရဘဲ၌၎င်းပေဒါယမိရှေလမာလခိဟာရှုံဟာရှပဒါနဇာခရိမေရှုလန်တို့သည်လဝဲဘဲ၌၎င်းရက်နေကြ၏ထို့သောဣဇရသည်လူပေါင်းတို့ထက်တာ၍မြင့်လျက်လူပေါင်းတို့ရှေ့မှကျန်းစာကိုဖွင့်သောအခါလူပေါင်းတို့သည်ထကြ၏ဣဇရသည်မြတ်စွာဘုရားသခင်ထာဝရဘုရားကိုကောင်းချီးပေး၏လူပေါင်းတို့ကအာမင်အာမင်ဟုလက်တို့ကိုချီလျက်ဝန်ခံ၍ဥချပြတ်ဝတ်လျက်ထာဝရဘုရားကိုကိုးကွယ်ကြ၏ယောရှုဘာနိရှရဘိမာမင်အက်ကုတ်ရှဘီသဲဟောဒီယမာတေယကေလိတအာဇရိယောဇဘတ်ဟာနန်ပေလာယအစရှိသောလေဝိသားတို့သည်လည်းလူများတို့အားပညတ်တိကျမ်းစာအ내ကိုပြန်ကြားကြ၏လူများတို့သည်လည်းမိမိတို့နေရာ၌နေကြ၏ထို့သို့ဖျားသခင်၏ပညတ်တိကျမ်းစာကိုတေချာစွာဖတ်ယူ၍အ내ကိုပြန်သဖြင့်လူများနားလည်စေခြင်းကပြုကြ၏ဆိုပြီးတော့ဖော်ပြထားပါသည်တစ်ဖွဲ့ကိုလူ73ဦးနှင့်ဖွဲ့စည်းထားတဲ့အဖွဲ့နှစ်ဖွဲ့ဟာနေဟမိနှင့်အတူဖတ်ယူခြင်းကိုပြုဖို့အတူထားလျက်နေကြပါသည်ပထမအဖွဲ့ပုဂ္ဂိုလ်73ဦးဟာဖျားရှင်ရဲ့နှုတ်ကပတ်တော်ကိုကူညီဖတ်ကြားဖို့ဖြစ်ပါတယ်ဒုတိယအဖွဲ့73ဦးကတော့ဖတ်ကြားသမျှကိုနားလည်သဘောပေါက်ကြဖို့ပြန်လည်ရှင်းပြပါတယ်ပြည်သူရင်မြန်မာပြုလုပ်တဲ့ဖတ်ကြားခြင်းအစီအစဉ်ကိုဘယ်လိုမျိုးအစီအစဉ်တကြပြုလုပ်တဲ့အကြောင်းကိုတော့ကျွန်တော်တို့မသိရပါဘူးဖြစ်နိုင်ခြေရှိတဲ့အနေအထားကတော့ကူညီဖတ်ယူပေးတဲ့ပုဂ္ဂိုလ်တွေရဲ့လက်ထဲမှာတူရက်ကျမ်းကိုကင်ထားကြပုံပေါ်ပါတယ်ဟေပြဲလူတွေပြုစုတဲ့ကျမ်းစာလေးကြီးတွေဟာအလွန်လေးလံပြီးကူညီဖြန့်ပေးရတဲ့သူရှိရပါတယ်အဲ့ဒါမှသာဖတ်ကြားပေးတဲ့သူအတွက်အဆင်ပြေစွာဖတ်ယူနိုင်မှာဖြစ်ပါတယ်ဒါကြောင့်လဲဆိုတော့နေနေရန်ကနေမွန်းတဲ့ချိန်အထိဖတ်ရွတ်လေးရှိကြပါတယ်။ရင်းမြေပေါ်မှာရှိတဲ့သူအားလုံးမြင်တွေ့ကြားနိုင်ရအောင်ပြသဖတ်ရွတ်ပေးရပါတယ်။နေမိမဆာခန်းကြီးရှိငယ်ရှိမှာပါရှိတဲ့စကားစုကတော့တေချာစွာဖတ်ရွတ်၍လူများနားလည်စေခြင်းကပြုကြ၏ဆိုတဲ့ကျမ်းပိုက်တိုင်းကိုအ내ပြန်ဆိုအဓိပ္ပာယ်ထုတ်ပေးတယ်လို့ယူဆရပါတယ်။တစ်ချိန်တည်းပြုလုပ်ရတဲ့အလုပ်ဖြစ်ပါတယ်။လူတွေဟာဘာဘလုန်ပြည်ကနေပြန်လာကြတဲ့အတွက်ကြောင့်နှစ်ပေါင်းများစွာကြာမြင့်ပြီးတော့အရမစ်စကားကိုသာပြောဆိုအသုံးပြုခဲ့ကြတဲ့အခါကျတော့ဟေဘဲဘာသာစကားနဲ့ဖတ်ကြားခြင်းကိုကြားတဲ့အခါမှာလူအများစုကကောင်းစွာနားမလည်နိုင်ဖြစ်နေကြပါတယ်အထူးသဖြင့်လူငယ်မျိုးဆက်သက်တွေဟာနားမလည်ကြပါဘူးဒီတို့ကြောင့်ဖတ်ကြားပေးသူတွေအနေနဲ့အ내အဓိပ္ပာယ်တည်ရမှုရှင်းလင်းချက်ကိုတစ်ချိန်တည်းမှာပဲပြုလုပ်ပေးရပါတယ်ဟောကြားခြင်းနဲ့အတူအဓိပ္ပာယ်ရှင်းလင်းချက်ကိုဖွင့်ဆိုတဲ့အခါမှာကြားနာရတဲ့သူတွေကိုနိုးကြားစေပြီးတော့စိတ်ဝင်စားမှုပုံမခံစားရရှိပြီးတော့ကိုစီကွန်ကမိမိတို့အတွက်သတင်းစကားတွေရရှိသွားကြပါတယ်။တမန်တော်ဝုဒ္ဓခန်းကြီး၈ငွေ26ကနေ28ကိုဖတ်ပါမယ်။တပန်ထတော်ဖျားကြီးကောင်းကင်တမန်သည်ဖိလိပ္ပုအားတင်ထ၍ယေရုရှလင်မြို့မှဂါဇာမြို့သို့သွားရာတော်လန်းတွင်တောင်မျက်နှာသို့သွားလောဟုဆိုသည့်အတိုင်းဖိလိပ္ပုသည်ထ၍သွားလေ၏။ထိုအခါအေသီယိုပီပြည်ကိုအစိုးရတော်မိဖျားကန်ဒက်ထန်၌ဘုံကြီးသောအမတ်ဖြစ်၍ဗနာတော်ရှိသမျှကိုအစိုးရတော်အေသီယိုပီပြည်သားတယောက်သည်ကိုးကွယ်ခြင်းအလို့ငါယေရုရှလင်မြို့သို့သွား၍ပြန်စဉ်တွင်မိမိယထားပေါ်၌ထိုင်လျက်ပျောဖက်ဟေရှာယ၏ကျမ်းစာကိုဖတ်လေ၏ဆိုပြီးတော့ဖော်ပြထားပါသည်ကျွန်တော်တို့ protestant အားလုံးတို့ဟာတမန်ကျမ်းစာကိုကိုယ်တိုင်ဖတ်ကိုယ်တိုင်လေ့လာပြီးနားလည်သိရှိရမယ်လို့သဘောပိုက်ယုံကြည်ချက်ထားပါသည်မျက်စိမိတ်ပြီးတော့တဦးတယောက်ရဲ့လင်းလင်းနေချင်းကိုကျန်းစကားအမှန်လို့မယုံကြည်ရပါဘူးအမိတ်ပေးအတင်းယုံကြည်စေချင်းမျိုးကိုလည်းပဲကျွန်တော်တို့မလက်ခံရပါဘူးတစ်ချိန်တည်းမှာပဲရှင်းပြပေးရတဲ့သူမရှိတဲ့ကျန်းချက်ကိုဖတ်ရတဲ့သူအတွက်ကောင်းကြီးမင်္ဂလာဖြစ်စေနိုင်မှာလားကျွန်တော်တို့ရောက်စီတိုင်းမိမိတို့ရဲ့ယုံကြည်ချက်ကိုအခြေခံကြကြနားလည်ထားဖို့လိုအပ်ပါတယ်တပားသူတွေအလင်းပြပေးခြင်းအပြင်အကျိုးမရှိပါဘူးလို့ဆိုလိုတဲ့အဓိပ္ပာယ်တော့မဟုတ်ပါဘူးကျွန်တော်တို့ယုံကြည်သူများအနေနဲ့တမာကျန်းစာကိုတကယ်ပဲကိုယ်တိုင်ဖတ်ကိုယ်တိုင်လေ့လာပြီးတော့နားလည်သိရှိကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်အင်္ဂါနေ့ဥပုသ္စာပြေသင်ခန်းစာကဖော်ပြပေးထားပါတယ်